အစိုးရသက်ဖွဲ့စည်းပြီးနောက်မြန်မာနိုင်ငံကိုကျောင်းနိုင်ငံခြားရေးဝန်ကြီးဟာပထမဦးဆုံးကျင်းရောက်လာပြီးမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကျောင်းနိုင်ငံခြားရေးဝန်ကြီးဟာသူ့ခီးစဉ်ဒုတိယမြောက်နေ့ဒီမနေ့မနေ့အစောပိုင်းမှာတော့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တီးခြားတွေ့ဆုံခဲ့တယ်လို့မြန်မာသမ္မတဦးထင်ကျော်နဲ့လည်းညနေပိုင်းမှာတီးခြားတွေ့ဆုံပါတယ်။အစိုးရသက်တက်လာတဲ့အချိန်မှာကျောင်းနိုင်ငံဘက်ကအခုလိုအစောဆုံးလာရောက်တွေ့ဆုံတာဟာဘာကြောင့်လဲလို့လစ်လာသူတွေကြားစူးစမ်းမှုတွေရှိတယ်လို့တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့မြင့်ဆုံလို့စီမံကိန်းပြန်စရေးသူတို့ဘက်ကလိုလားနေတဲ့ကိစ္စဟာနှစ်နိုင်ငံဆက်ဆံရေးပေါ်ထိခိုက်လာမလားဆိုပြီးမေးခွန်းထုတ်တာတွေလည်းရှိနေပါတယ်။မြန်မာအစိုးရတဲ့တရုတ်နိုင်ငံဆက်ဆံရေးအလားအလာကိုတော့ VOA မြန်မာပိုင်းတင်ဒောက်ကိုမိုးစောကအခုလိုမြင်းမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဂျီဟာအစိုးရတဲ့ဖွဲ့စည်းပြီးတပတ်ကြာကာလအတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ်။နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေပြည်ဆုံပြီးကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာနှစ်နိုင်ငံကြားချစ်ကြည်ရေးခိုင်မြဲဖို့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအကူအညီပေးဖို့နဲ့လူထုဘဝမြင့်တင်ဖို့စတဲ့ကိစ္စရပ်တွေဆွေးနွေးခဲ့ကြကြောင်းနဲ့မြစ်ဆုံလိုစီမံကိန်းကိစ္စတွေကိုတော့ဆွေးနွေးခဲ့တာမရှိကြောင်းပြောဆိုခဲ့ပါတယ်နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရဲ့တွေ့ဆုံမှုနဲ့နှစ်နိုင်ငံဆက်ဆံရေးအလားအလာအပေါ်တရုတ်နိုင်ငံအခြေစိုက်မြမအရေးလေ့လာသုံးသပ်သူဒေါက်တာလှကျော်စောကအခုလိုပြောဆိုပါတယ်
တခုကပါလဲဆိုတော့ပမာပြည်သူလူထုကြားမှာတရုတ်ရဲ့ပုံကိစ္စတော်တော်ဆိုးဆိုးဝါးဝါးတွေဖြစ်ခဲ့တာဖြစ်တော့ဒါတွေကိုပြုပြင်ပြောင်းလဲဖို့သူတို့အစိုးရကြီးကစဉ်းစားနေတာပါအရင်တော့ဆေးအုပ်စုတခုတည်းပေါ်ပဲသူကယူဆိုင်ပြီးဆွေးနွေးပေမဲ့နောက်ပိုင်းကျတော့เนาะအတိုက်ခံအင်အားစုတွေရောနောက်ပြီးတော့သတင်းသမားတွေရောအဲလူမှုအဖွဲ့အစည်းတွေရောအပုံဖိတ်ပြီးတော့ချစ်ချင်ရေးတွေတည်ဆောက်နေတာပေါ့ဒါအပြင်ပိုတလောတော့ကကိုကန်ကိစ္စတို့ဘာတို့ကလည်းအများကြီးဖြစ်ခဲ့တယ်လေအဲ့တရုတ်ပမာနယ်သက်တလျှောက်မှာမတည်ငြိမ်သေးတဲ့နေရာတွေရှိတော့အဲ့ဒီဒေသတည်ငြိမ်ရေးတွေအတွက်လည်းတရုတ်ကအရေးကြီးပါတယ
်တစ်ဆက်တည်းမှာပဲမြန်မာပြည်သူတွေလက်မခံတဲ့မြစ်စုံလိုအကြီးစားစီမံကိန်းတွေဟာနှစ်နိုင်ငံဆက်ဆံရေးမှာအဟန္တာရှိနိုင်မလားဆိုတာကိုတော့အခုလိုသုံးသပ်ပါတယ
်ဒီမြစ်စုံကိစ္စတွေမဟုတ်ဘူးအများကြီးပါအဲ့ဒီဟာတွေအားလုံးကိုပြန်လည်ပြီးစစ်ဆေးရမှာပြန်လည်ပြီးညှိနှိုင်းရမှာအဲ့တော့သူတို့ကလည်းဒီတိုင်းကြီးတော့တွားလို့မဖြစ်ဘူးဆွေးနွေးကြရအောင်မယ်ညှိနှိုင်းကြရအောင်လို့ဆိုတာတွက်ထားပြီးသားပါ جماعه အမြင်ကလည်းဒီအရင်အစိုးရတွေဆက်ဆက်လုပ်ခဲ့တဲ့စီမံကိန်းကြီးတွေအားလုံးဟာပြန်လည်ဆန်းစစ်တင်လို့ဖြစ်ပါတယ
်မြမအစိုးရတဲ့အနေနဲ့လည်းပြန်လည်သုံးသပ်ပြီးညှိနှိုင်းဆောင်ရွက်မယ်လို့ယုံကြည်ကြောင်းဒေါက်တာလှကျော်စောကပြောပါတယ်စင်လန်အမိမြေဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့ပြည်သူတွေမလိုလားတဲ့စီမံကိန်းတွေကိုနှစ်ဖက်ညှိနှိုင်းတာမျိုးမလုပ်ဘဲရော်ကြီးတောင်းဆိုတာမျိုးဖြစ်လာရင်အင်းကြီးချင်းကောင်းအဖြစ်ယူဆဖို့ခက်ခဲလိမ့်မယ်လို့ထောက်ပြပါတယ်
။မြေဆုံစေကိစ္စကဒေါ်လာ1ဘီလီယံလောက်ရှိမယ်လို့ပြောတာနေပြီးတော့အခု 6.5 ဘီလီယံလောက်ရှိမယ်ဆိုရင်အတန်ကြီးထွက်လာတယ်။မှန်လားမမှန်လားတော့မသိဘူးပေါ့ဗျာ။နော်။ဒါဆိုရင်တော့ကျွန်တော်ငွေနဲ့ချင်းချောက်လို့ဟိုဖြစ်လာရင်တွန်းအပ်ပေးလို့ဖြစ်လာရင်ဒါရကျွန်တော်တို့အနေနဲ့အဲတို့ကမိတ်ဆွေအိမ်ကြီးချင်းကောင်းနိုင်ငံလို့ယူဆဖို့နည်းနည်းခက်သွားတာပေါ့အဲဒီကိစ္စမှာကျွန်တော်ပြောလို့အဆင်မပြေတဲ့တွေ့ကြတဲ့ကိစ္စရည်ရှိတဲ့ငင်းငင်းကိစ္စတွေနောက်တစ်ခုကနေဆက်ကုန်ပေးရေးဒီမှာနော်တို့ရဲ့ဟိုဟာတွေကမျက်တာမှုရှိပဲနေပေါ့နော်ဖြစ်ခဲ့မယ်ဆိုရင်တော့ဒါတွေတော့ကျွန်တော်တို့ကရင်ဆိုင်ဖို့ပဲရှိတာပဲလေ
88ငင်းချင်းအိမ်နဲ့ပွင်လင်းလူအဖွဲ့စည်းကဥမြအေးကတော့အရင်စူရနဲ့သဘောတူထားတဲ့စီမံကိန်းတွေကိုပြန်လည်သုံးသပ်ပြီးဆောင်ရွက်ဖို့လိုအပ်ပေမဲ့မြို့ဆောင်စီမံကိန်းကိုတော့ဆက်လက်ဆောင်ရွက်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်ပါတယ်
ဟိုဒီပြုတ်ရင်းညှို့နေမှာပဲတဲ့မြို့ဆောင်စီမံကိန်းကတော့ကြာပြည်လူစုကဘယ်လိုပဲပြန်မဲပြန်ပြီးလုပ်မဲဖြစ်ဖြစ်ကျွန်တော်ထင်လက်ခံမှာမဟုတ်ဘူးကြာအဲ့ဒါကြောင့်လေကျွန်တော်တို့ကိုယ်တိုင်ဒီကနေ့လက်ခံဖို့ခက်ခဲပါတယ်ဒီကိစ္စကလေ
အင်ကာနီကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာပြည်သူလူထုတွေမလိုလားတယ်လို့နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်လာစေနိုင်တဲ့မြေဆုံစီမံကိန်းကိစ္စကိုတော့ဒေါက်တာဆန်းစုကြည်ကစာချုပ်ကိုမဖတ်ရသေးတာကြောင့်လူထုကိုချက်မပြနိုင်သေးကြောင်းပြောဆိုပါတယ်။ဒီအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးကတော့ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးရမှာကြုံတွေ့နေရတဲ့ကိစ္စတွေကိုချစ်ချစ်ရင်းနှီးတဲ့နည်းလမ်းတွေကတစ်ဆင့်အားလုံးဖြည့်ရှင်းနိုင်တယ်လို့သဘောတူခဲ့ကြောင်းထုတ်ဖော်ပြောဆိုထားပါတယ်။